Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ဗျာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇွန်လ5ရက်တနင်္လာနေ့ညနေခင်း6နာရီခွဲနေ9နာရီအထိအစီအစဉ်တွေကို9.2 MHz 19.25 MHz ကနေတည်းထုတ်လွှင့်နေပါပြီရှင်ကျမနန်းလောက်ပါဒီကနေ့အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာညနေခင်ဗျာရှင်ကျမသင်္ကီထိုက်ပါဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာအကြမ်းဖက်တိုက်ခိုက်ခဲ့ကြသူတွေဘယ်သူတွေလဲဆိုတာကိုသိထားပြီလို့ဗြိတိန်ခေါင်းဆောင်ကဒီကနေ့ပြောဆိုလိုက်ပါတယ်တိုက်ခိုက်မှုနဲ့ဆက်နွယ်ပြီးလူ11ဦးကိုလည်းဖမ်းဆီးထားပြီးဖြစ်ပါတယ်နောက်အကြမ်းဖက်မှုကိုအကူအညီပေးတယ်ဆိုပြီးကာတာနိုင်ငံကိုအရှိအလဲပိုင်းနိုင်ငံတချို့ကတန်ကင်းတမန်ကင်းဖျက်တောက်လိုက်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုကိုရန်နိုင်တဲ့အတူကြီးညာပေးပါမယ်ရှင
်ကောင်းပါပါရှင်ပြီးခဲ့တဲ့စနေနေ့ကလန်ဒန်တံတားပေါ်ကတိုက်ခိုက်မှုပြီးအများပြည်သူလုံခြုံရေးစနစ်နဲ့ပတ်သက်ပြီးတော့ပြုပြင်ပြောင်းလဲမှုတွေလုပ်ဖို့ကြကြဲလောင်လောင်တောင်းဆိုလာကြပါတယ်
far too much tolerance of extremism in our country.
ဘရိတိန်ဝန်ကြီးချုပ်ထရီဆာမေပါရှင်အပြည့်စုံကိုတော့မကြခင်ကြားမှာပါ။ဒါအပြင်အမေရိကန်အစ္စရေးဆက်ဆံရေးကိုပြောင်းလဲသွားစေခဲ့တဲ့အစ္စရေးနဲ့အီဂျစ်တို့ရဲ့6ရက်ကြာစစ်ပွဲရဲ့အနည်း90ပြင်းမြောက်နှစ်ပတ်လည်အကြောင်းနဲ့အတူမြန်မာနိုင်ငံတော်ကမှုတ်တုံလေးဆက်လက်အားကောင်းနေတဲ့အတွက်ရန်ကုန်အပါအဝင်ပြည်내နဲ့တိုင်းအတော်များများမှာမိုးများပြီးတော့ရေကြီးရေရှမ်းဖြစ်နေတာကြောင့်မြေပြိုကျမှုအန္တရာယ်ကိုအထူးသတိထားကြဖို့မိုးလေဝသပညာရှင်ကသတိပေးလိုက်တဲ့သတင်းတွေကိုလည်းနောက်ပိုင်းမှာကြားဖို့ရှိပါတယ်။ခုအရင်ဆုံးတော့တနင်္လာနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုမတ်တင်ငေးထိုင်တဲ့ကိုရန်နိုင်တို့ကပြောပြပေးကြပါအောင်ရှင်။
ဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာပြီးခဲ့တဲ့စနေနေ့ကလူ9ဦးသေဆုံးပြီး50ကျော်ဒဏ်ရာရရှိခဲ့ရတဲ့အထိတိုက်ခိုက်ခဲ့သူ3ဦးဟာဘယ်သူတွေဖြစ်တယ်လဲဆိုတာကိုရဲကသိရှိထားပြီးလို့ဝန်ကြီးချုပ်ထရီဇာမေကဒီကနေ့ပြောဆိုလိုက်ပါတယ်။စုံစမ်းစစ်ဆေးမှုတွေအတွင်းတင့်တော်တဲ့အချိန်မှာတိုက်ခိုက်သူတွေရဲ့နာမည်တွေကိုထုတ်ပြောမှဖြစ်ပြီးတိုက်ခိုက်မှုနဲ့ဆက်နွယ်ပြီးလူ11ဦးကိုရဲကဖမ်းထားပြီးလို့ဝန်ကြီးချုပ်ကပြောပါတယ်။တစ်ချိန်တည်းမှာပဲတိုက်ခတ်ခံရသူတွေဘယ်သူတွေဖြစ်တယ်လဲဆိုတာသိရဖို့ရဲကဆောင်ရွက်နေပြီးအခုချိန်ထိတော့နိုင်ငံပေါင်းစုံကလူတွေပါဝင်နေဆိုတာလောက်ပဲသိရသေးတယ်လို့ဗြိတိန်ခေါင်းဆောင်ကပြောပါတယ်။ဒီတိုက်ခိုက်မှုကလန်ဒန်နဲ့ဗြိတိန်နိုင်ငံအပေါ်တိုက်ခိုက်မှုဖြစ်တယ်လို့လွတ်လပ်တဲ့ကဘာကြီးကိုတိုက်ခိုက်တာလည်းဖြစ်တယ်လို့ထပ်လောင်းပြောပါတယ်။စနေနေ့ညတိုက်ခတ်ခံရမှုနဲ့ဆက်နွယ်ပြီးဒီကနေ့တနင်္လာနေ့မှာလည်းဗြိတိန်ရဲကရှာဖွေဖမ်းဆီးမှုတွေဆက်လုပ်နေပါတယ်။ပြီးခဲ့တဲ့စနေနေ့ညနေပိုင်းလန်ဒန်တံတားပေါ်ကလူတွေကြားအရှိန်နဲ့ဝင်တိုက်ခဲ့တဲ့ပင်ကားကအနီးကဈေးဘက်ကိုဆက်မောင်းခဲ့တာဖြစ်ပြီးကားပေါ်ကနေဆင်းလာတဲ့တိုက်ခိုက်သူ၃ဦးကလူတွေကိုဓာတ်နဲ့လိုက်ထိုးတာဖြစ်ပါတယ်။သူတို့၃ဦးကိုတော့ရဲကပြစ်တတ်ပါတယ်။တိုက်ခိုက်ခဲ့သူတွေကိုကူညီပေးခဲ့သူတွေရှိမရှိနဲ့တိုက်ခိုက်ရတဲ့အကြောင်းရင်းကိုအတက်နိုင်ဆုံးဖော်ထုတ်နိုင်ဖို့ကြိုးစားနေတယ်လို့လည်းလန်ဒန်ရဲမှုကပြောပါတယ်။အစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ကတော့တိုက်ခိုက်မှုကိုသူတို့လုပ်တာပါဆိုပြီးတော့သူတို့ရဲ့ AMEC သတင်းဌာနကနေတဆင့်ပြောဆိုထားပါတယ်။ပြီးခဲ့တဲ့3လတာကာလအတွင်းဗြိတိန်နိုင်ငံမှာအကြမ်းဖက်ဝါရဆွဲတိုက်ခိုက်မှု3ချိန်ဖြစ်ခဲ့ရတာတွေကဆိုးဝါးလာတဲ့အစွန်ရောက်အစ္စလာမ်ရဲ့အတွေးအခေါ်တွေကနေပေါက်ဖွားလာတာလို့ဗြိတိန်ဝန်ကြီးချုပ်ထရီဇာမေးကမနေ့တနင်္ဂနွေနေ့တုန်းကပြောဆိုခဲ့ပါတယ်ရှင
်။ကာတာနိုင်ငံဟာအကြမ်းဖက်မှုတွေကိုအကူအညီပေးနေတယ်ဆိုပြီးတော့ Saudi Arabia, Bahrain, UAE နဲ့အီဂျစ်နိုင်ငံတွေကကာတာနိုင်ငံနဲ့တန်တမာရေးအဆက်အသွယ်တွေဖျက်တောက်လိုက်တယ်လို့တနင်္လာနေ့ကကြေညာလိုက်ပါတယ်။အဲ့ဒီနိုင်ငံတွေကတန်တမာရေးဖျက်တောက်တာကိုဇက်တိုက်ဆိုသလိုပဲတိကျစီလှုပ်ဆောင်တာဖြစ်ပြီးတော့သူတို့ရဲ့တန်တမာတွေကိုကာတာနိုင်ငံကနေပြန်ယူသိမ်းသွားမှာဖြစ်သလိုရေချောင်းနဲ့လေချောင်းအဆက်အသွယ်တွေကိုလည်းဖျက်တောက်သွားမယ်လို့ပြောလိုက်ပါတယ်။ဒေသတွင်းက Saudi Arabia,Emirates နဲ့ Etihad လေကြောင်းလိုင်းတွေအားလုံးကလည်းကာတာနိုင်ငံကိုသူတို့ရဲ့လေရင်ခီးစဉ်တွေရပ်တန့်သွားမှာဖြစ်တယ်လို့ပြောလိုက်ပြီးတော့ကာတာလေကြောင်းလိုင်းကလည်း Saudi Arabia ကိုသွားမဲ့လေရင်ခီးစဉ်တွေကိုရပ်ဆိုင်လိုက်တယ်လို့ပြောပါတယ်။ယေမန်ဆိုရဘက်ကနေတိုက်ပေးနေတဲ့ညွန်မောင်းတပ်ဖွဲ့တွေကိုဦးဆောင်တဲ့ Saudi Arabia နိုင်ငံကတော့အဲ့ဒီညွန်မောင်းတပ်ဖွဲ့တွေကနေကာတာတပ်ဖွဲ့တွေကိုပြန်ယူသိမ်းသွားမှာဖြစ်တယ်လို့ပြောပါတယ်။မွတ်စလင်ညီကိုတော်များအဖွဲ့ ISIS နဲ့ Al-Qaeda အဖွဲ့တွေပါဝင်ဒေသရင်းတည်ငြိမ်မှုကိုနှောက်ယှက်ပေးနေတဲ့အကြမ်းဖက်အဖွဲ့တွေနဲ့ဘာသာရေးအဖွဲ့တွေကိုကာတာနိုင်ငံကလက်ခံထားပြီးတော့အဲ့ဒီအဖွဲ့တွေရဲ့သတင်းစကားတွေနဲ့အစီအစဉ်တွေကိုသူတို့ရဲ့မီဒီယာတွေကနေအမြဲလိုလိုအသားပေးဖော်ပြနေတယ်လို့ Saudi နိုင်ငံပိုင်း Saudi အစိုးရပိုင် SPA သတင်းအေဂျင်စီကပြောပါတယ်အခုလို့တာဟာမျှတမှုမရှိသလိုအခြေမြင့်မရှိတဲ့ဆွဆွဲချက်တွေပေါ်မှာအခြေခံထားတာဖြစ်တယ်လို့ကာတာနိုင်ငံရဲ့ဝန်ကြီးဌာနကတော့တုံ့ပြန်လိုက်ပါတယ်ခင်ဗျာ
American ပြည်ထောင်စု Oregon ပြည်နယ် Portland မြို့မှာမနေ့တနင်္ဂနွေနေ့ကသမ္မတ Donald Trump ကိုထောက်ခံတဲ့လူထုစုဝေးပွဲနဲ့နောက်တစ်ဖက်ကဆန့်ကျင်ဆန္ဒပြပွဲတွေကိုလူပေါင်းရာနဲ့ချီပြီးတော့တက်ရောက်ခဲ့ကြပါတယ်ဆန္ဒပြပွဲတွေအတွင်းရဲတွေနဲ့ထိတ်တိုက်တွေ့ပြီးအဖမ်းအဆီးတချို့လည်းရှိခဲ့ပါတယ်ပ ပို့တလန်မျိုးလယ်မှာထရန့်လွတ်လပ်စွာပြောဆိုခွင့်ဆိုတဲ့လူမှုစုဝေးပွဲကျင်းပနေချိန်မှာအနည်းအနားမှာတံပြန်ဆန္ဒပြခဲ့ကြတာမှာတော့နာဇီတွေအလိုမရှိဆိုပြီးတော့အော်ဟစ်ခဲ့ကြပါတယ်။မြို့တော်ခမ်းမအနီးမှာချီတက်ပွဲတွေကတစ်ဖက်နဲ့တစ်ဖက်အပြိုင်ဆိုင်အလံတွေဆိုင်းဖုတ်တွေဟွေရန်ကြွေးကြော်တဲ့တံပြန်အော်ဟစ်ခဲ့ကြတာမှာအဓိကရုံးနေနေရေးရဲတွေကလူသွားလမ်းတွေကိုပိတ်ဆို့မြို့လယ်ပန်းချံတချို့ကိုတားဆီးထားခဲ့ကြပါတယ်။နောက်ပိုင်းမှာတော့ရဲတွေကိုပစ္စည်းတွေနဲ့ပစ်ပေါက်ခဲ့ကြတယ်လို့ဆိုပြီးဆန္ဒပြချီတက်ပွဲတစ်ခုကိုအဓိကရုံးဖြိုခွင်းရေးလက်နက်တွေသုံးပြီးရဲကလူစုခွဲခဲ့ပါတယ်။လူ14ယောက်ကိုဖမ်းထားတယ်လို့လည်းရဲကပြောပါတယ်။သမ္မတထရန့်ကိုလူလာတဲ့ချီတက်ပွဲတွေကိုခွင့်မပြုဖို့ပြည်ထောင်စုအစိုးရကိုပို့တလန်းမြို့တော်ဝင်ကတောင်းဆိုပါတယ်။ပြီးခဲ့တဲ့လနှောင်းပိုင်းကမြို့ရင်းသွားချထားပေါ်မှာလူသေးဆုံးဒဏ်ရာရခဲ့တဲ့တိုက်ခိုက်မှုဖြစ်ခဲ့ပြီးတဲ့နောက်ဒီချီတက်ပွဲတွေကိုဖျက်သိမ်းပေးဖို့ပွဲစီစဉ်သူတွေကိုရောတဦးချင်းအနေနဲ့ပါမြို့တော်ဝင်ကပန်ကြားခဲ့တာပါ။ပြီးခဲ့တဲ့လနှောင်းပိုင်းကမြို့ရင်းပြေးဆွဲတဲ့ရထားပေါ်မှာဆယ်ကျော်သက်မိန်းကလေးငယ်နှစ်ဦးကိုအမျိုးသားတဦးကမွတ်စလင်ကိုစော်ကားတဲ့အသုံးနှုတ်အနေနဲ့ထိုးနှက်ပြောဆိုခဲ့ပြီးတဲ့နောက်သူ့ကိုဝန်တားတဲ့သူတွေနဲ့ပြိပခါဖြစ်ပြီးနှစ်ဦးသေဆုံးပြီးတော့တဦးဒဏ်ရာရခဲ့တာဖြစ်ပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ကနိုင်ငံရဲ့လီကျောင်းထင်းထင်းစနစ်ကိုပုဂ္ဂလိကပပိုင်းအဖြစ်နဲ့ပြောင်းလဲသွားဖို့အတွက်ဒီကနေ့တနင်္လာနေ့မှာအဆိုပြုသွားဖို့ရှိနေပါတယ်။အမေရိကန်ရဲ့လီကျောင်းထင်းထင်းဟာအခုလောလောဆယ်မှာအမေရိကန်အစိုးရလီကျောင်းထင်းထင်းဌာနရဲ့လုပ်ငန်းတွေအောက်မှာရှိနေတာဖြစ်ပါတယ်။ပုဂ္ဂလိကပိုင်းလှုပ်ဆောင်လိုက်ခြင်းအပြင်ခီးသွွာလာတဲ့အခြေအနေနဲ့လောင်စာဆီကုန်ကျစရိတ်တွေရော့ကျသွားအောင်အကူအညီပေးနိုင်မှာဖြစ်တယ်လို့ဒီကနေ့အခြေညာချက်မထုတ်ပြန်ခင်မှာသမ္မတထရန့်ရဲ့စီးပွားရေးအကြံပေးဂယ်ရီကိုဟန်ကပြောပါတယ်။သမ္မတထရမ့်ဟာအခုသတင်းပတ်နောက်ပိုင်းမှာတော့လေယာဆိုင်ပျိုးရေးထွက်ကုန်တွေကိုတင်ပို့တဲ့နေရာမှာအဓိကကျတဲ့ဆဲလေးရေကာတာတွေရေတကားတွေကိုတိုးတက်ကောင်းမွန်ဆွေးနွေးဖို့အတွက်အိုဟိုင်းိုပြည်နယ်ကိုသွားရောက်ဖို့စီစဉ်ထားပါတယ်။ဒါ့အပြင်သမ္မတထရမ့်ဟာပြည်နယ်အုပ်ချုပ်ရေးမှူးတွေမြို့တော်ဝန်တွေနဲ့တွေ့ဆုံပြီးတော့သူတို့ရဲ့အစီအစဉ်တွေကိုဆွေးနွေးဖို့စီစဉ်ထားပါတယ်။ဒါ့အပြင်သမ္မတထရမ့်ဟာကားလမ်းနဲ့ရထားလမ်းဆိုင်ရာစီမံစည်းကမ်းတွေကိုပြင်ဆင်ဖို့ကိစ္စကိုဆွေးနွေးဖို့အတွက်လည်းပို့ဆောင်ရေးဝန်ကြီးဌာနကိုသွားဖို့ရှိနေပါတယ်။ရွေးကောက်ပွဲမဲဆွဲစည်းဝေးကာလာတုန်းကတော့သမ္မတထရမ့်ကအမေရိကန်နိုင်ငံရဲ့အခြေခံအဆောက်အအုံတွေကိုပြန်လည်ပြုပြင်ဖို့အတွက်အမေရိကန်ဒေါ်လာ1 trillion တန်ဖိုးရှိတဲ့အစီအစဉ်တစ်ခုကိုပြောခဲ့ပါတယ်။သမ္မတထရမ့်ကသူ့ရဲ့အစိုးရအသုံးစရိတ်အစိုးပြုချက်ကိုပြီးခဲ့တဲ့လကထုတ်ပြန်ခဲ့ပြီးအဲ့ဒီမှာအခြေခံအဆောက်အအုံတွေအတွက်ဒေါ်လာ200 billion ပါဝင်ပြီးတော့အဲ့ဒီကနေနောက်ထပ်ရင်းနှီးမြှုပ်နှံမှုတွေဖြစ်လာဖို့မျှော်လင့်နေပါတယ်ခင်ဗျာ။
ယူအေဗီကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
မြန်မာပိုင်းစီစဉ်ကနေတနင်္လာနေ့ညနေခင်းနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုကြီးညာနေပါတယ်ရှင်။တရုတ်နိုင်ငံဘက်ကအင်းနီချင်းမဟာမိတ်မြောက်ကိုရီးယားနိုင်ငံရဲ့တရားမဝင်နျူကလ িয়ার လက်နက်အစီအစဉ်တွေဆွံ့လွှတ်ရေးအတွက်ဖိအားပေးဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကဒီကနေ့ပြောဆိုလိုက်ပါတယ်။ဩစတြေးလျနိုင်ငံဆစ်ဒနီမြို့မှာနိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တာမှာတော့တောင်တရုတ်ပင်လယ်ပြင်အတွင်းကတရုတ်ရဲ့ရည်မှန်းချက်နဲ့ပတ်သက်ပြီးလည်းပြောဆိုခဲ့ပါတယ်
။ China is a significant economic and trading powerAnd we desire a productive relationship, but we cannot allow China to use its economic power to buy its way out of
the problem. Sibuaye Gongto Ye In A Ji La De Tiyok Nai Ngan Ne Satsan Ye Kao Mon Chin Ma De. Da Bi Me Tiyok Nai Ngan Ani Ne Tu Ye Sibuaye In A Go Tong Bi, Tacha Pyatana Rui Go Shang Thwat Da Myo Go Do Khwin Ma Pyu Nai Ma Bu. Taung Tiyok Pin Le Bye Atwin Chun Ni Paw Ma Sit In A Cha Tha Da Myo. Da Ma Mho Le Myaw Korea A Paw Ma Thi Yauk De Phya Pe Mu Ma Shi Da Myo Ri Phit Par De Lo Nai Ngan Chai Win Ji Ga Pyo Twa Ba De. Naw Sibuaye Ne Gongto Ye Ma A Kaung Ji Thwa La Da Ne Atu Long Chong Ye Bai Ma Ba Ta Win Yu Mu Shi Ya Me So Ra Go Tiyok Ani နဲ့နားလေလက်ခံရမှာဖြစ်တယ်လို့လဲအမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့ပါတယ်။အမေရိကန်ကာကွယ်ဝင်ကြီးဂျင်မက်တစ်ကလည်းစင်ကာပူမှာပြီးခဲ့တဲ့ရက်ပိုင်းအတွင်းပြုလုပ်ခဲ့တဲ့ Shangri-La Dialogue လုံခြုံရေးဆိုင်ရာညီလာခံမှာအလားတူမှတ်ချက်ပေးပြောဆိုခဲ့တာကိုတော့တရုတ်ဘက်ကပြင်းပြင်းထန်ထန်ဆန့်ကျင်တုံ့ပြန်ထားပါတယ်ရှင်။
ကမ္ဘာကောင်းဆောင်တွေအနေနဲ့တောင်တရုတ်ပင်လယ်အတွင်းမှာတရုတ်နိုင်ငံရဲ့ပင်လယ်ရောင်းဆိုင်ရာနယ်မြေချဲ့ထွင်လာမှုတွေကိုသတိပေးဖို့ဂျပန်နိုင်ငံကတွန်းအားပေးလိုက်ပါတယ်။တရုတ်နိုင်ငံကတောင်တရုတ်ပင်လယ်အတွင်းမှာစီရေးအရာရောတခြားနယ်မြေချဲထွင်မှုတွေပါလှုပ်ပြီးအာရှဒေသတဝက်မှာနိုင်ငံရေးအရာဩဇာလွှမ်းမိုးဖို့လှုပ်လာနေတဲ့ပုံမှာဂျပန်နိုင်ငံဘက်ကစိုးရိမ်လာနေတာဖြစ်ပါတယ်။အီတလီနိုင်ငံမှာပြီးခဲ့မေလ26ရက်နဲ့28ရက်နေ့တွေမှာကျင်းပခဲ့တဲ့ G7 စက်မှုအင်အားကြီးထိပ်သီးဆွေးနွေးပွဲအတွင်းမှာလည်းဂျပန်နဲ့အမေရိကန်အပါအဝင်ဥရောပနိုင်ငံတွေကအရှိနဲ့တောင်တရုတ်ပင်လယ်ပြင်အရေးကိစ္စတွေနဲ့ပတ်သက်ပြီးတော့ စိုးရိမ်နေဆိုပြီးတော့တရားဝင်ညင်ညာချက်ထုတ်ပြန်ခဲ့ပါတယ်။တင်မာမှုတွေကိုတိုးလာစေမဲ့ကိုယ်သဘောနဲ့ကိုယ်တစ်ဖက်သက်လှုပ်ဆောင်နေတာတွေကို G7 အဖွဲ့အနေနဲ့အပြင်းထန်ဆန့်ကျင်ကြောင်းနိုင်ငံအားလုံးအနေနဲ့အငြင်းပွားစရာဖြစ်နေတဲ့နေရာတွေကနေတက်တွေကိုရုပ်သိမ်းဖို့တောင်းဆိုတယ်လို့ G7 အဖွဲ့ကပြောပါတယ်ခင်ဗျာ။
ဖိလစ်ပိုင်နိုင်ငံမာရာဝီမြို့ကရဲသားတွေကိုကယ်ထုတ်ရေးအတွက်စစ်တပ်နဲ့အစ္စလာမ်ရဲ့သဘုံတွေကြားအပြစ်ရရေးသဘောတူညီချက်ပြတ်ပြီးပြစ်ခတ်မှုတွေပုံခွဲတိုက်ခိုက်မှုတွေဖြစ်ခဲ့တာကြောင့်မနစ်တနင်္ဂနွေနေ့တုန်းကရာနဲ့ချီတဲ့ဒေသခံတွေကိုကယ်ထုတ်ရေးအစီအစဉ်မအောင်မမြင်ဖြစ်ခဲ့ပါတယ်။ဒါစင်နဲ့ချီတဲ့နိုင်ငံသားတိုက်ခိုက်ရေးသမားတွေအခုအညီနဲ့ရာနဲ့ချီတဲ့ဒေသခံစစ်သွေးကြွတွေကမာရာဝီမြို့ကိုမေလ23ရက်နေ့ကတည်းကတိုက်ခိုက်နေတာဖြစ်ပါတယ်။ပြီးခဲ့တဲ့လကဖိလစ်ပိုင်တောင်ပိုင်းမာရာဝီမြို့ကိုသဘုံတွေတိုက်ခိုက်မှုနောက်ပိုင်းဖိလစ်ပိုင်မရာရိုဒရီဂိုဒူတာတေကဆေးအချုပ်ရဲ့အမိန့်ထုတ်ပြန်ထားတာကိုတရားရုံးချုပ်ကပြန်လည်သုံးသပ်ပေးဖြတ်ပေးဖို့အတွက်လဲဒီကနေ့မှပဲလွှတ်တော်အမတ်တွေကပန်ကြားခဲ့ကြပါတယ်ရှင
်။ကိုလိုမီးယားဆိုရဟာငြိမ်းချမ်းရေးသဘောတူညီချက်ထက်ကအချက်အတော်များများကိုထပ်တလဲလဲချိုးဖောက်နေတယ်လို့ကိုလိုမီးယားနိုင်ငံက FARC သဘုံအဖွဲ့တွေကပြောလိုက်ပြီးတော့မာ ర్క్ စ်ဘော်ဒီသဘုံတွေရဲ့တက်ဒီဖြတ်သိမ်းမှုကိစ္စကိုရွှေဆိုင်ပြစ်မယ်ဆိုပြီးတော့လဲချင်းချောက်လိုက်ပါတယ်။ဆိုရဘက်ကငင်းငင်းရေးသဘောတူညီချက်ကိုလိုက်နာဖို့အချိန်ချင်းပြက်ကွက်ခဲ့တာကြောင့် FARC သဘုံဖွဲ့တွေအနေနဲ့နိုင်ငံတကာရဲ့လေးလာဆောင်ကြည့်မှုတွေရဖို့အတွက်ကြိုးပမ်းသွားမယ်လို့သဘုံဖွဲ့ခေါင်းဆောင် Rodrigo Londono ကသူ့ရဲ့ Twitter ကနေရေးသားလိုက်ပါတယ်။ FARC သဘုံတွေဘက်ကတက်တီဖြတ်ပြီးသွားသည့်တိုင်အောင်ကိုလံဘီယာနိုင်ငံရဲ့ငင်းငင်းရေးလုပ်ငန်းစဉ်ကိုကုလသမဂ္ဂကလည်းစောင့်ကြည့်သွားမှာဖြစ်တဲ့အတွက်နိုင်ငံတကာရဲ့စောင့်ကြည့်မှုဆိုတာနဲ့ပတ်သက်ပြီးတော့သူဘာကိုဆိုလိုလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။သူကတက်တီဖြတ်သိမ်းမဲ့ကိစ္စကိုရွှေ့ဆိုင်းဖို့စဉ်းစားနေတယ်လို့တော့အစိုးပိုင်းကပြောခဲ့ပါတယ်။အဲ့ဒီမတိုင်ခင်တုန်းကတော့ကိုလံဘီယာသမ္မတဟွမ်းမန်နျူယယ်ဆန်တိုစ်ကအစိုးရအနေနဲ့သူတို့ရဲ့အချိန်စရာတိုင်လုံးဆောင်သွားမှာဖြစ်တယ်ဆိုပြီးတော့ပြောပါတယ်။ဒါကသူတို့လှုပ်သွားဖို့စိတ်ပိုင်းဖြတ်ထားတဲ့ကိစ္စဖြစ်သလိုပြီးမြောက်အောင်လှုပ်ဆောင်သွားမှာဖြစ်ပြီးတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဟာနောက်ပြန်လှည့်လို့မရတဲ့လုပ်ငန်းစဉ်ဖြစ်တယ်လို့သမ္မတဆန်တိုစ်ကပြောပါတယ်။ကိုလံဘီယာစိုးရနဲ့ FARC သဘုံဖွဲ့တွေဟာ၄နှစ်ကြာဆွေးနွေးခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့နိုဝင်ဘာလကကျူးဝါနိုင်ငံဟာဗာနာမြို့တော်မှာသဘောတူညီမှုယူခဲ့တာဖြစ်ပါတယ်ခင်ဗျာ
။
တင်းလာနဲ့ညနေခင်းထိတ်တန့်ရောက်တဲ့တင်တွေကိုမတ်တင်ကြီးထိုင်တဲ့ကိုရနိုင်တို့ကတင်ပြသွားတာပါ VOA ကနေအခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့တင်ဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်အရင်ဆုံးနိုင်ငံတကာတင်ဆောင်မတွေတင်ပြပါမယ်စနေနေ့ကလန်ဒန်တံတားပေါ်ကတိုက်ခိုက်မှုအပြီးအများပြည်သူလုံခြုံရေးစနစ်နဲ့ပတ်သက်လို့ပြုတ်ပြင်းပြောင်းလဲမှုတွေလုပ်ဖို့ကြဲကြဲပြန့်ပြန့်တောင်းဆိုလာကြပါတယ်။လအနေငယ်အတွင်း၃ချိန်အကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်အခုလိုပြုတ်ပြင်းပြောင်းလဲရေးလှုပ်ဆောင်ဖို့အချိန်အဟုန်နဲ့တောင်းဆိုလာတဲ့အချိန်မှာပဲလန်ဒန်မြို့ကမွတ်စလင်အတိုင်းဝိုင်းကြမှာတော့သူတို့အပေါ်ဖိနှိပ်ခွဲခြားဆက်ဆံမှုတွေရှိလာမလားဆိုပြီးတော့စိုးရိမ်နေကြပါတယ်။ဥရောပဆိုင်ရာ VOA သတင်းထောက် Louis Ramirez လန်ဒန်ကပေးပို့ထားတဲ့သတင်းကိုတော့ကိုအောင်ကပြောပြထားပါတယ်။
အကြမ်းဖက်တိုက်ခိုက်ခံမှုအပြီးအချိန်နည်းတွေအနေငယ်အေးစေးတည်ငြိမ်လာပေမဲ့အချိန်တိုကာလအတွင်းအကြမ်းဖက်တိုက်ခိုက်မှုမကြာခဏဖြစ်ပွားတာကြောင့်ဗြိတိန်ခေါင်းဆောင်တွေကြားဒီကိစ္စကိုအဖြေရှာဖို့စဉ်းစားနေကြပါတယ်ဝန်ကြီးချုပ်ထရီဆာမေက
Far too much tolerance of extremism.
ဝင်းဝင်းလင်းလင်းပြောရရင်ဒီတိုင်းပြည်မှာအစွန်းရောက်ဝါဒကိုတိတ်လစ်လူရှုထားပါတယ်။ဒါကြောင့်ဒီအခြေအနေကိုမြင်သာအောင်ကြည့်ဖို့နဲ့လူမှုအတိုင်းဝိုင်းကြားကနေဖယ်ရှားဖို့လိုပါတယ်။ဒီလိုလှုပ်ဆောင်ရမှာမပြောချင်တာကိုပြောရမှာမျိုးလိုအခက်အခဲတွေရှိနိုင်ပေမဲ့ဗြိတိန်နိုင်ငံအနေနဲ့အစွန်းရောက်ဝါဒကိုပြက်ပြက်သားသားတိုက်ဖျက်ဖို့လိုပါတယ်။အကန့်အသတ်တွေခွဲခြားဆက်ဆံမှုတွေမရှိဘဲစည်းလုံးညီညွတ်တဲ့နိုင်ငံအဖြစ်ရည်တည်သွားဖို့ပါ။
ဒါမှလည်းအကြမ်းဖက်တိုက်ခိုက်မှုတွေအခုလိုခက်ဆိတ်ဆိတ်ရင်ဆိုင်လာနေရတဲ့တိုင်းပြည်မှာညီညွတ်ရေးရအောင်လုပ်ဖို့ဟာအပြောလွယ်သလောက်လှုပ်ဆောင်ရခက်ခဲပါတယ်။မွတ်စလင်တွေနဲ့မွတ်စလင်မဟုတ်သူတွေကြားနောက်မွတ်စလင်အချင်းချင်းကြားမှာလည်းအထင်မြင်လွဲမှားမှုတွေရှိနေတာပါ။မွတ်စလင်ခေါင်းဆောင်တဦးဖြစ်တဲ့ Zeeshan Ahmed က
I'm a Londoner. I grew up in London.
ကျွန်တော်ကလန်ဒန်မှာကြီးပြင်းလာတဲ့လန်ဒန်သားတစ်ယောက်ပါ။မနေ့တုန်းကအဖြစ်ပြက်ဟာကျွန်တော်အတွက်တကယ်ကိုတုန်လှုပ်စရာပါ။ဒီတိုက်ခိုက်မှုဟာအဲ့ဒီနာကလူတွေကိုသာမဟုတ်ပဲကျွန်တော်ကိုလည်းတိုက်ခိုက်တာပါ။ကျွန်တော်တို့အချင်းချင်းစိတ်ဝမ်းကွဲအောင်လုပ်နေကြတာပါ
အခုခါမှာဗြိတိန်အနေနဲ့အင်တာနက်မှာစောင့်ကြည့်မှုတွေနဲ့အကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုတွေနဲ့ပတ်သက်လို့ပြင်းပြင်းထန်ထန်အပြစ်ပေးသွားနိုင်တဲ့ဖမ်းဆီးထိန်းသိမ်းဆိုင်ရာဥပဒေတွေပြုပြင်သွားဖို့ပြင်ဆင်နေပါတယ်လူမှုစေတနာဝန်ထမ်း Farah Eagle က
Some people are actually scared of repercussions
ကျွန်တော်မှုနောက်ဆက်တွဲဂရဲရိုက်ခတ်မှုတွေနဲ့ဘာတွေဖြစ်လာမလဲဆိုတဲ့အပေါ်မှာချို့ကကြောက်ရွံ့နေကြပါတယ်ဒါအပြင်ကျွန်တော်နားလည်သလောက်ဆိုရင်တော့လူမှုတိုင်းဝိုင်းတစ်ခုလုံးအနေနဲ့ဘယ်ကိုဥတီပြီးတွားနေတယ်လဲဆိုတာကိုကိုယ့်ဘာသာပြန်ဆန်းစစ်ကြဖို့ပါအ
အကြမ်းဖက်တိုက်ခိုက်မှုကျူးလွန်သူတချို့နေထိုင်တဲ့မွတ်စလင်အများစုရှိရာလန်ဒန်အရှေ့ပိုင်းမှာဆိုရင်လေတင်းမာမှုတွေရှိနေပါတယ်အရှေ့လန်ဒန်ပလီကမာမူဒါရာမန်က
One person did and it is blame for whole community is
လူတို့ကလှုပ်သွားတာကြောင့်လူမှုအဖွဲ့အစည်းတစ်ခုလုံးအပြစ်တင်ခံရပါတယ်ဒီလိုရက်ဆက်တဲ့အကြမ်းဖက်တိုက်ခိုက်မှုမျိုးကိုဘယ်သူမှမလိုလားပါဘူးဒီပေါ်ကျွန်တော်တို့အတူတူကပြစ်တင်ရှုံချတဲ့ပါတယ
်အကြမ်းဖက်တိုက်ခိုက်မှုဖြစ်ခဲ့တဲ့ဘိုရော့ဇင်းနဲ့လန်ဒန်တရားအနီးနေထိုင်သူတဦးဖြစ်တဲ့Jack Gold Black ကအကြမ်းဖက်သမားတွေဖြစ်စေခြင်းတဲ့ပုံမျိုးဖြစ်မလာဘူးအခုလိုပြောပါရယ
် We've got to get on. We've got, you know, we're with the British people. We've been through worse and we will
ကျွန်တော်အတူတူကရှေ့ဆက်သွားပါမယ်။အားလုံးဟာဗြိတိန်နိုင်ငံသားတွေပါ။အစိုးဆုံးတွေလည်းရင်ဆိုင်ခဲ့ပြီးဖြစ်တာကြောင့်လူမှုအဖွဲ့အစည်းတစ်ခုနဲ့နိုင်ငံတစ်နိုင်ငံအနေနဲ့အတူတူကရင်ဆိုင်ရှောင်းလန်းသွားဖို့ပါ
။ဗြိတိန်နိုင်ငံကလမ်းတွေပေါ်မှာလက်နက်ကင်လုံခြုံရေးတပ်ဖွဲ့ဝင်တွေကိုအရင်ကတွေ့ရခဲ့ပေမဲ့၃လအတွင်းအကြမ်းဖက်တိုက်ခိုက်မှု၃ကြိမ်ဖြစ်ပွားပြီးနောက်မှာတော့အပြောင်းအလဲတွေရှိလာခဲ့ပါတယ်ခင်ဗျာ။
ကိုအောင်တင်ပြသွားတာပါရှင်ခုတော့အစ္စရေးနဲ့အီဂျစ်တို့ရဲ့ပဋိပက္ခသတင်းတင်ပြချင်ပါတယ်ကျွန်းလ9ရက်နေ့ဟာအစ္စရေးနဲ့အီဂျစ်တို့ရဲ့6ရက်ကြာစစ်ပွဲရဲ့အနည်း90ပြင်းမြောက်တဲ့နှစ်ပတ်လည်ဖြစ်ပါတယ်အစ္စရေးလက်တပ်ကအီဂျစ်လက်တပ်ကိုလက်အုပ်မှုရယူပြီးတတ်ခိုက်ခဲ့တဲ့အတွက်အီဂျစ်လက်တပ်ဟာလေရင်ပေါ်ကိုလေပေါ်ကိုပြန်တက်ချိန်မရဘဲမြေပြင်မှာတည်းတတ်ခိုက်ချင်းမှုခံရပြီးအစ္စရေးကအီဂျစ်ဂျော်ဒန်နဲ့ဆီးရီးယားတို့ကိုအနိုင်ရခဲ့ပါတယ်ဒီစစ်ပွဲကအမေရိကန်အစ္စရေးဆက်ဆံရေးကိုပြောင်းလဲသွားစေခဲ့တယ်လို့အရှိအလဲပိုင်းဒေသမှာလည်းအင်အားချိန်ခွင်ရှာပြောင်းလဲသွားစေခဲ့တယ်လို့အကဲခတ်တွေကသဘောတူကြပါရယ်။ဒါပေမဲ့ဒီစစ်အောင်နိုင်မှုကအစ္စရေးအတွက်နောက်ပိုင်းမှာဆူလလာကျင်းစာလားဆိုတာနဲ့ပတ်သက်ပြီးသဘောရကွဲလွဲမှုတွေရှိခဲ့ပါရယ်။ VOA သတင်းထောက်စီနီစိန့်သတင်းပေးပို့ထားတာကိုကိုရန်နိုင်ကပြောပြပေးမှာပါ။
1968ခုနှစ်ကအစ္စရေးကသူ့ရဲ့အိန္ဒိယအာရဗ်နိုင်ငံတွေပေါ်မှာအလင်းမြန်ဆက်နိုင်လိုက်တဲ့အတွက်ကမ္ဘာကြီးတစ်ခုလုံးကိုတည်းမဟုတ်ပဲအစ္စရေးနိုင်ငံသားတွေကိုပါအံ့အားတင်သွားစေခဲ့ပါတယ်။အစ္စရေးနဲ့အီဂျစ်ရဲ့6ရက်ကြာစစ်ပွဲကအာရဗ်အစ္စရေးပြဿနာအပြင်အရှေ့လေပိုင်းတစ်ခုလုံးကိုရောအမေရိကန်နဲ့အစ္စရေးဆက်ဆံရေးကိုပါအမြဲတမ်းပြောင်းလဲသွားစေခဲ့တယ်လို့အခဲကအများစုကသဘောတူတဲ့အကြောင်း Brookings Institute ကတမရာဝက်ကပြောပါတယ
်။ You know, the Israeli pushback of the combined Arab armies and the conquest of territory
Israel ကအာရဗ်တပ်တွေကိုပြန်ထိုးစစ်ဆင်ပြီးနယ်မြေတွေတိမ်းလိုက်နိုင်တာဟာအာရဗ်နိုင်ငံတွေနဲ့ဆွေးနွေးမှုမှာ Israel ကိုအသာစီရစေခဲ့ပါတယ်။ဒါမျိုးကအရင်ကမဖြစ်ခဲ့ဘူးပါဘူး။ Israel ကစိုင်းနိုင်ကျွန်းကိုတိမ်းလိုက်တဲ့ဒီ1969စစ်ပွဲရလနဲ့ Israel Egypt ငြိမ်းချမ်းရေးသဘောတူစာချုပ်ကတိုက်ရိုက်ဆက်ဆက်ပါတယ်
။ Israel ကဂျေရုဆလင်မြို့တစ်ခုလုံးကိုထိန်းချုပ်နိုင်ခဲ့ပြီးတော့ Israel နဲ့အာရဗ်နိုင်ငံတွေကြားဂျာဂန်နယ်ကိုလည်းတိုးချက်နိုင်ခဲ့တယ်လို့ Carnegie Endowment အဖွဲ့က Sarah Yek ဆိုပြောပါတယ်။
At that time in 1967 when you have enemies coming from all sides expanding your territory is important
1969ခုနှစ်ကဘက်ပေါင်းစုံကရင်းဝင်တဲ့အချိန်မှာကိုယ့်ရဲ့အနေကိုချဲ့ထွင်နိုင်ဖို့ကစစ်ရေးအရာပဲဖြစ်ဖြစ်ဗျူဟာအရာပဲဖြစ်ဖြစ်အရေးကြီးပါတယ
်ဒါပေမဲ့အဲ့လိုနယ်မြေချဲ့ထွင်နိုင်ခဲ့တဲ့အတွက်အစ္စရေးကပါလက်စတိုင်းလူ့ရဲ့တော်များများကိုထိန်းချုပ်ထားသလိုဖြစ်လာခဲ့ပါတယ်တင်းထားတဲ့နယ်မြေတွေနဲ့အစ္စရေးနဲ့ပါလက်စတိုင်းနှစ်ဖက်စလုံးကတီးခြားလွတ်လပ်တဲ့နိုင်ငံဖြစ်တယ်လို့ပြောဆိုမှုတွေကနေ90ကြာပြီးတဲ့နောက်အဆုံးနိုင်သေးတဲ့ပြဿနာရဲ့အဓိကခရာလဲဖြစ်လာနေပါတယ်။အစ္စရေးနဲ့ပါလက်စတိုင်းမျိုးဆက်နှစ်ခုလောက်ကတော့သူတို့ကြားမှာရုပ်ပိုင်းဆိုင်ရာအရာရောစိတ်ပိုင်းဆိုင်ရာအရာပါတီးကြစီကွဲနေတယ်ဆိုတာကိုကောင်းကောင်းသဘောပေါက်ကြတယ်လို့ဒါမာဝက်စာပြောပါတယ
်။ Young Israelis and young Palestinians are more skeptical than their parents and grandparents.
နိုင်ငံရှင်တွဲရက်တည်ရေးနဲ့အလားအလာအပေါ်မှာအစ္စရေးနဲ့ပါလက်စတိုင်းလူငယ်တွေကသူတို့ရဲ့အဖေအမေတွေအဖိုးအဖွားတွေထက်ကိုပဲပိုးပြီးတော့ယုံကြည်မှုကင်းမဲ့လာနေပါတယ်။အစ္စရေးနဲ့ပါလက်စတိုင်းအများစုကတခြားရလတ်တွေထက်နိုင်ငံရှင်တွဲရက်တည်ရေးမှုကိုအခုချိန်ထိပိုသဘောကျပေမဲ့သူတို့အသက်တန်အတွင်းဒီလိုဖြစ်လာမယ်လို့တော့တဖြည်းဖြည်းနဲ့ယုံကြည်မှုတွေကင်းမဲ့လာနေကြပါပြီ
။အမေရိကန်သမ္မတဒေါ်နယ်ထရမ့်မကြာသေးခင်ကအစ္စရေးနိုင်ငံကိုတွားရောက်ခဲ့တဲ့အတွင်းသူ့အနေနဲ့အစ္စရေးနဲ့ပါလက်စတိုင်းတွေကြားညီညာရေးသဘောတူညီမှုရအောင်ကူညီသွားမှာဖြစ်ပြီးနှစ်ဖက်စလုံးကညီညာရေးလိုချင်တယ်ဆိုတော့ကိုယုံကြည်တယ်ဆိုပြီးတော့ပြောကြလိုက်ပါတယ်ခင်ဗျာ။
ရှိမြန်မာနိုင်ငံအကြီးအကဲတွေနဲ့သူရဲ့မူဝါဒတွေအပေါ်မှာလွတ်လပ်စွာရေးသားပြောဆိုခွင့်နဲ့လွတ်လပ်စွာဝေဖန်ဆန့်စစ်ခွင့်ဟာဒီမိုကရေစီစနစ်ရဲ့အခြေခံယူဆတရားဖြစ်ပါတယ်။မကြာခင်ရပ်ပိုင်းတုန်းကတော့မြန်မာတပ်မတော်ကိုဝေဖန်ပြီးတဲ့သတင်းအင်တာချုပ်တဦးနဲ့ကလောင်ရှင်တဦးတို့ကိုဆက်သွယ်ပုံပန်းနဲ့ဖမ်းဆီးခဲ့ပါတယ်။ဒါကြောင့်မလို့ဒီမိုကရေစီအသွင်ကူးပြောင်းလာနေတဲ့မြန်မာနိုင်ငံမှာအခုလိုလွတ်လပ်စွာပြောဆိုဝေဖန်ခွင့်နဲ့ပတ်သက်လို့ဘလောက်ထိအာမခံချက်တွေရှိထားပြီလဲ။နောက်လွတ်လပ်စွာပြောဆိုဝေဖန်ခွင့်နဲ့ပတ်သက်လို့အဟန့်တားတွေရောဘာတွေကြုံနေရသလဲဆိုတာဒီလာမဲ့အင်ကာနီညဒဲလီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးလူတွေသတော်ရှင်တွေ VUI ကိုဖုန်းနံပါတ်ကြိုတင်ပေးပို့ထားနိုင်တယ်လို့စာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကိုယ့်ရဲ့အမြင်တွေကိုကြိုပေးထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2023322999လေးဖြစ်ပြီးတော့ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိန့်မြန်းကြမယ့်သူရရှိလို့ကြိုဆိုပါရစေ။
အင်မြန်မာပိုင်းရဲ့ဒိုင်ရိုက်လေးလိုက်အစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။မနေ့ပြန်အင်္ဂါနေ့ညဒိုင်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့ပြည်တွင်သတင်းဆောင်မဖက်ဆက်ရအောင်ပါ။မြန်မာနိုင်ငံတဝမ်းမုတ်တုံလေးဆက်လက်အားကောင်းနေတဲ့အတွက်ရန်ကုန်အပါအဝင်ပြည်နယ်နဲ့တိုင်းအတော်များများမှာမိုးများပြီးတော့ရေကြီးရေရှမ်းဖြစ်နေတာကြောင့်မြေပြိုကျမှုအန္တရာယ်ကိုအထူးသတိထားကြဖို့မိုးလေဝသပညာရှင်ကသတိပေးလိုက်ပါတယ်။ဒီအထက်ရန်ကုန်မြို့မှာတော့မိုးကြီးပြီးရေရှမ်းတဲ့တန်းအတော်ဆူဆူဝါးဝါးခံလိုက်ရတာဟာစီကမ်းမဲ့အမိုက်ဆွန်ပြမှုတွေနဲ့စနစ်ကျတဲ့ရေစည်းရေလာစနစ်မရှိတာကြောင့်ဖြစ်တဲ့အတွက်စနစ်ကျတဲ့မြို့ပြစီမံကိန်းစနစ်ကိုစီမံကိန်းချပြီးတော့စနစ်တကျဆောင်ရွက်တင်တယ်လို့လည်းမြို့ပြပညာရှင်ကအကြံပြုပါတယ်။အသေးစိတ်ကိုတော့မဆူပုံကတင်ပြထားပါတယ်ရှင်။
ဟုတ်ပါတယ်မိုးလေဝသနဲ့ဇလားဗေဒဦးစီးဌာနရဲ့ထုတ်ပြန်ချက်အရကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တောင်ပိုင်းတွေမှာမုတ်တုံလေအားကောင်းနေတဲ့အတွက်ရန်ကုန်တိုင်းပါဝင်မြန်မာနိုင်ငံတဝမ်းပြည်နယ်နဲ့တိုင်းတော်တော်များများမှာမိုးသည်ထန်စွာဇက်တိုက်ရွာသွန်းနိုင်ရည်ရှိပါတယ်ဒီနှစ်ကတော့တနိုင်ငံလုံးအတိုင်းအတာနဲ့မုတ်တုံမိုးအတော်လေးအားကောင်းမဲ့နှစ်ဖြစ်တယ်လို့မိုးလေဝသပညာရှင်ဒေါက်တာထွန်းလွင်က VOA မြန်မာပိုင်းကိုပြောပါတယ
်အခုမိုးတုံကလောလောဆယ်မှာတောင်ပိုင်းမှာအားကောင်းနေတာနေဒီတစ်ပတ်ကျတော့သူအပေါ်ကိုပြန်တက်လာမယ်ဆိုတော့ဒီတစ်ပတ်လုံးကိုမြောက်ပိုင်းဆုံးကချင်းနောက်ကလွဲရင်တော့တပီလုံးမိုးရဖို့ရှိတယ်။နောက်ကျွန်လာတလာလုံးပေါ်ကမိုးရသွားမှုကလည်းဒီကချင်းနဲ့တင်းတားရလွဲရင်တပီလုံးကရွာသွန်းမြဲတဲ့ပုံပဲ။ဒီနေ့ကမိုးကောင်းမဲ့နေ့လို့ဖြည့်ထွက်နေကြဗျာ။နော်ကျွန်လာကျွန်လိုင်းလာဩဂုတ်လဆက်ပြမလာပမာလုံးသောမိုးမိုးတဲ့မွန်တော်သုံးခုလုံးကရွာသွန်းမြဲတဲ့ပုံမဲ့လို့ဖြည့်ထွက်တဲ့ဒီနေ့ကတော့မိုးကောင်းပြီးတော့ရေကြီးတဲ့အန္တရာယ်ကိုတော့တော်တော်သတိထားမယ်နေ့လို့ကျွန်တော်ပြောချင်ပါတယ
်။အခုလိုမုတ်တုံမိုးတီးထန်စွာရွာသွန်းမှုတွေကြောင့်ရေကြီးရေရှမ်းတာမြေပြိုကျမှုအန္တရာယ်တွေကိုအထူးသတိထားရမယ်လို့ဦးထွန်းနေကသတိပေးပြောဆိုပါတယ်
။တနင်္ဂနွေလုံးမှာမိုးကသူ့ဒေတာအလိုက်အသီးသီးရှိတဲ့ normal တွေကကြော်မဲလို့အဖြစ်ထွက်ကြပါတယ်။ချင်းတို့ကျွန်တော်တို့ရှမ်းတို့ကချင်းတို့စကိုင်းတဲ့ဒါတွေကအစဉ်လာရမြေပြိုတတ်တဲ့သဘာဝရှိတော့အဲ့ဒီဒေတာမှာနေတိုင်းတဲ့လူတွေကမိုးလေဝသတင်းကိုနားဆွင့်ပြီးတော့ဒါတောင်ကြချောင်းရေရဲ့မြေပြိုတာရဲ့အနေပိုင်းမှာဆိုရင်ဒီဖုံးမနာရဲ့ဒါလေးတတိထားဖို့လိုပါတယ်ခြုံပြောရရင်တော့ဒီမိုးတွင်တင်းလုံးရှိချောသဘာဝဘေးရန်နဲ့နံပါတ်1ဥသာဘေးကတော့ရေကြီးရဲ့အန္တရာယ်ပါပဲနံပါတ်2ကတော့မြေပြိုတာနဲ့တောင်ကြချောင်းရေကြောင့်အနေပိုင်းတွေရင်းမြုပ်တာဒါကိုကျွန်တော်တို့အထူးကြည့်ရပါလိမ့်မယ
်ရန်ကုန်မြို့မှာတော့တနင်္ဂနွေနေ့တုန်းကမိုးတီးထန်စွာရွာသွန်းမှုကြောင့်မြို့နေရာတော်တော်များများမှာမကြုံစဘူးရေကြီးရေရှမ်းတဲ့ဓာတ်ကိုဆူဆူဝါးဝါးခံလိုက်ရပါတယ်ဒီလိုဆိုးဝါးတဲ့ရေကြီးရေရှမ်းတာမျိုးမဖြစ်အောင်ခိမီစနစ်ကြတဲ့မြို့ပြစီမံကိန်းစနစ်ကိုရေရှည်စီမံကိန်းချပြီးတော့တက်ဆိုင်တဲ့တာဝန်ရှိသူတွေအနေနဲ့စနစ်တကျဆောင်ရွက်တင်တယ်လို့လည်းမြို့ပြစီမံကိန်းပညာရှင်ဒေါက်တာကျော်လက်ကအကြံပြုပါတယ
်ကျွန်တော်တို့ကဘာလုပ်ပြမလဲလို့ပြောလို့ရှိရင်ဒီကိစ္စကြီးကနော်အခုနှစ်ပေါင်းများစွာပေါ့နော်လွတ်လပ်ရပြီးကြတဲ့ကကိုပဲကျွန်တော်တို့ကတိတိကျကျအဲ့လိုရေမြောင်းနေနဲ့ဗာနဲ့ခေါ်ပဲစနစ်ဆိုတာစီမံကိန်းနေစနစ်တွေဆိုမရှိခဲ့ဘူးခင်ဗျာရေရှည်အားဖြင့်ကျွန်တော်တို့ဒီတစ်မြို့လုံးကိုစီမံကိန်းချပြီးတော့နော်ဒီမြို့ကိုအခုလက်ရှိအခြေအနေဘယ်လိုရှိကြလဲနောက်ဘယ်ဘက်ကိုတိုးချဲ့ကြမလဲတိုးချဲ့လာလို့ရှိရင်အဲ့ဒီအခြေအနေကဘယ်လိုရှိမလဲအဲ့အရင်နဲ့ပေါင်းပြီးတော့ရေပေးစနစ်တီရေမြောင်းစနစ်တီမင်းလာစနစ်တီလျှက်စစ်စနစ်တီကိုရေရှည်စီမံကိန်းကြီးရေးဆွဲဖို့လိုအပ်နေတယ်။အဲ့လိုမလုပ်ဘဲနဲ့အခုကဟာဟိုကရေကြီးလို့ဒီကနေပိတ်လိုက်တယ်ဒီကရေကြီးလို့ဟိုကနေပိတ်လိုက်တယ်ဆိုရင်တော့ဒါဖြစ်မလဲဆိုရင်တနေရာမှာတချို့မြို့နယ်တွေမှာဟိုကပိတ်ဒီကပိတ်ပိတ်လို့နည်းနည်းလေးတက်တာလာတာရှိရှိရှိနေတခြားမျိုးတွေဒီမှာပူပြီးတိုးလာတာတို့ပူပြီးဆိုးသွားတာတို့ဖြစ်နေတယ်အဲ့တော့ဒီမြို့ပြစီမံကိန်းနဲ့လည်းတွဲပြီးတော့တခြားတဲ့မိန်းလာစီမံကိန်းရေပေးစီမံကိန်းလျှက်စစ်စီမံကိန်းလမ်းပတ်ဆက်သွယ်ရေးတည်ပို့ဆောင်ရေးအဲ့လိုပေါင်းပြီးတော့ကျွန်တော်တို့ခေါ်တာတော့ comprehensive planning လို့ခေါ်တာ best of စီမံကိန်းပေါ့နော်အဲ့ဒီလိုလုပ်ကြလို့ရှိရင်တော့အခုချက်ချင်းကြီးမှန်းလို့မဟုတ်လို့တော့မရဘူးနဲ့နောက်9နှစ်10နှစ်လောက်ဆိုရင်တော့ကျေးဇူးရှိကောင်းတဲ့ပေါ်ရင်တော့တက်တာလာလေးဖြစ်ကြလိမ့်မယ်လို့ဒီလိုပဲပြောမယ
်။မနေ့တနင်္ဂနွေနေ့တော့ကရန်ကုန်မြို့တွင်ကားလမ်းမတွေပေါ်မှာရေရှမ်းခဲ့တဲ့အဖြစ်တွေကြောင့်ခီးသွွားပြည်သူတွေရန်ကုန်မြို့ကနေခီးသွွားလာရေးအတော်လေးအခက်အခဲဖြစ်ခဲ့ရတဲ့အခြေအနေကိုလည်းရန်ကုန်မြို့ကတူဖြစ်တဲ့မတ်ဤဆွေမြတ်ကအခုလိုပြောပြပါဗျာ
။မင်းကမိုးအကုန်လုံးရွာလိုက်တဲ့အခါကျတော့စုပြီးရွာလိုက်တော့ဖြစ်သွားတဲ့သဘောမျိုးပေါ့။အဲ့တော့အဓိကမြောင်းနေအမိုက်မြောင်းနေတဲ့မှာအမိုက်တွေပိတ်တာနေပြီးတော့စပြီးတော့ဒီမြောင်းနေစနစ်ကြမထိမ့်မထိမ့်တဲ့အခါကျတော့မြောင်းနေပိတ်ပြီးရေရှမ်းတက်လာပေါ့။ပြီးတော့မင်းကတော့ဒီက
မိုးလေဝသနဲ့စရာပြည်ကဦးစီးဌာနရဲ့အချိန်နဲ့တပြင်းညီထုတ်ပြန်ချက်တွေအရာကတော့ရန်ကုန်မြို့နယ်အနီးတစ်ဝိုက်မှာမိုးတီထန်စွာထစ်ချုံရွာနိုင်ပြီးရွာရန်ရာနှုန်းပြပြဖြစ်ပါတယ်အလားတူမန္တလေးနဲ့နေပြည်တော်အနီးတစ်ဝိုက်ဒီမှာလည်းနေရာကွက်ကြားမိုးထစ်ချုံရွာနိုင်ပြီးရွာရန်ရာနှုန်းပြပါတယ်နောက်ဒီမိုးလေဝသရဲ့နောက်နှစ်ရက်အထိခန့်မှန်းချက်ကတော့ပဲခူးအေရဝတီရန်ကုန်တနင်္လာနေ
ောင်းမဆုမုံကမေးမြန်းတင်ပြတော်တာပါရှင် VOA ကနေတင်လာနေညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ
် VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ် DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်ကြီးမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77 ဂျိုးလူကနေပြတာတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ကိုကြည့်ရှုအားပေးနာဆင်ကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။ VOA မြန်မာပိုင်းအတန်းလွင်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေတာပါ။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့အင်တာနက်စာမျက်နှာမှာလည်းအလွယ်တကူဖတ်ရှုနာဆင်နိုင်ပါတယ်။ကျွန်မရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။ VOA ကနေ idiom အသုံးအင်္ဂလိပ်စာသင်ခန်းစာတွေကို radio ကနေနေ့စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေတယ်လို့ video အစီအစဉ်ဖြစ်နေလဲအင်္ဂလိပ်စာလေ့လာနိုင်တဲ့တစ်မိနစ်စာအင်္ဂလိပ်စာနဲ့မချိမုံရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုလေ့လာနိုင်ကြပါတယ်ရှင်။အခုတော့ကြံရှိနေတဲ့အချင်းအတွင်းနောက်ဆုံးရသတင်းအချင်းချုပ်ကိုမတင်ရင်ထိုက်ကပြောပြပေးပါဦ
း။ဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာပြီးခဲ့တဲ့စနေနေ့ကလူ9ဦးသေဆုံးပြီး50ကျော်ဒဏ်ရာရရှိခဲ့ရတဲ့အထိတိုက်ခိုက်ခဲ့သူ3ဦးဟာဘယ်သူတွေဖြစ်တယ်လဲဆိုတာကိုရဲကသိထားပြီလို့ဝန်ကြီးချုပ်ထရီဇာမေးကဒီကနေ့ပြောဆိုလိုက်ပါတယ်။စုံစမ်းစစ်ဆေးမှုတွေအတွင်းတင့်တော်တဲ့အချိန်မှာတိုက်ခိုက်သူတွေရဲ့နာမည်တွေကိုထုတ်ပြောမှဖြစ်ပြီးတိုက်ခိုက်မှုနဲ့ဆက်နွယ်ပြီးလူ11ဦးကိုရဲကဖမ်းထားပြီလို့ဝန်ကြီးချုပ်ကပြောပါတယ်။တချိန်တည်းမှာပဲတိုက်ခိုက်ခံခဲ့ရသူတွေဘယ်သူတွေဖြစ်တယ်လဲဆိုတာကိုသိရဖို့ရဲကဆောင်ရွက်နေပြီးအခုချိန်ထိတော့နိုင်ငံပေါင်းစုံကလူတွေပါဝင်နေဆိုတာပဲသိထားရသေးတယ်လို့ဗီတိန်ခေါင်းဆောင်ကပြောဆိုသွားပါတယ်။ကတ္တနိုင်ငံဟာအကြမ်းဖက်မှုတွေကိုအခုအညီပေးနေတယ်ဆိုပြီးဆော်ဒီအာရေဗျ၊ဘာရိန်း၊ UAE နဲ့အီဂျစ်နိုင်ငံတွေကကာတာနိုင်ငံနဲ့တန်တမာရေးအဆက်အသွယ်တွေဖြတ်တောက်လိုက်တယ်လို့တင်းနှင်းလာနေမှာကြေညာပါတယ်။အဲ့ဒီနိုင်ငံတွေကဇက်တိုက်ဆိုသလိုပဲတန်တမာရေးဖြတ်တောက်တာကိုတီးခြားစီလှုပ်ဆောင်လိုက်တာဖြစ်ပြီးသူတို့ရဲ့တန်တမာတွေကိုကာတာနိုင်ငံကနေပြန်လည်ရုပ်သိမ်းသွားမှာဖြစ်သလိုရေချောင်းနဲ့လေချောင်းအဆက်အသွယ်တွေကိုလည်းဖြတ်တောက်မယ်လို့ပြောဆိုလိုက်ပါတယ်။ဒေတာရင်းကဆော်ဒီအီမရိတ်နဲ့အီသီးယားလေချောင်းလိုင်းတွေအားလုံးကလည်းကာတာနိုင်ငံကိုသူတို့ရဲ့လေချောင်းခီးစင်တွေရပ်တန့်သွားမှာဖြစ်တယ်လို့ပြောလိုက်ပြီးကာတာလေချောင်းလိုင်းကလည်းဆော်ဒီအာရေဗျကိုသွားမဲ့လျင်ခီးစင်ကိုရပ်ဆိုင်းလိုက်တယ်လို့ပြောဆိုထားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကနိုင်ငံရဲ့လေချောင်းထိန်းသိမ်းရေးစနစ်ကိုပုဂ္ဂလိကပိုင်းအဖြစ်ပြောင်းလဲဖို့အတွက်ဒီကနေ့တင်းနှင်းလာနေမှာအဆိုပြုဖို့ရှိနေပါတယ်။အမေရိကန်ရဲ့လေချောင်းထိန်းသိမ်းရေးဟာအခုလောလောဆယ်မှာတော့အမေရိကန်အစိုးရလေချောင်းထိန်းသိမ်းရေးဌာနရဲ့လုပ်ငန်းတွေအောက်မှာရှိနေတာဖြစ်ပါတယ်။အမေရိကန်ပြည်တော်ဆို Oregon ပြည်နယ် Portland မြို့မှာတော့မနေ့တနင်္ဂနွေနေ့ကသမ္မတ Trump ကိုထောက်ခံသူတွေနဲ့ဆန့်ကျင်တဲ့ဆန္ဒပြပွဲတွေမှာလူရာပေါင်းများစွာချီတက်ရောက်ခဲ့ကြပြီးတော့ဆန္ဒပြပွဲတွေအတွင်းအဖမ်းအဆီးတွေလည်းရှိခဲ့ပါတယ်ရှင်။
သတင်းချင်းချုပ်ကမှတင်ကြီးထိုက်ကပြောပြပေးရတာပါ။ဒီညနေအတွက်အစီအစဉ်ထုတ်လုပ်ရမှုကမဆုံမဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Wagner Roberts ဖြစ်ပါတယ်။ VOA American အသံညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီနဲ့10:00နာရီလိုင်းဒိုမီတာ24 kHz 11.33 ည၊လိုင်းဒိုမီတာ25 kHz 11.965 ၊လိုင်းဒိုမီတာ51 kHz 9.95တို့ကနေထိုက်ရိုက်ထုတ်လင့်ပေးတော့အောင်ပါပါ။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းအသင်းရှင်လာပါစေရှင်။ VOA ဝန်တော်အပင်းနာစင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.